ဆူဒန်စစ်တပ်နဲ့အင်အားကြီးတဲ့ပြည်သူစစ်တို့ကြားတိုက်ပွဲကြောင့်အရပ်သားတွေသေဆုံးမှုဟာအနည်းဆုံး68ဦးနဲ့ဒဏ်ရာရရှိမှုဟာ365ဦးရှိတဲ့အကြောင်းဆေးဘက်ဆိုင်ရာအဖွဲ့တစ်ဖွဲ့ကဒီကနေ့အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်။တခြားသတင်းတွေမှာတော့လူ600လောက်အထိဒဏ်ရာရရှိကြတယ်လို့ဆိုပါတယ်။ဆူဒန်အာဏာရခေါင်းဆောင်လည်းဖြစ်အသွင်ကူးပြောင်းရေးကောင်စီ SDGS ရဲ့အကြီးအကဲလည်းဖြစ်တဲ့ဘိုဂျုတ်အဗ်ဒယ်ဖတာအယ်ဘာဟန်ရဲ့စစ်တပ်နဲ့အဲ့ဒီကောင်စီရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဘိုဂျုတ်မိုဟာမက်ဟမ်ဒန်ရဲ့ဟမ်ဒန်ကိုသစ္စာခံတဲ့ ISF ကပြည်သူစစ်တို့အကြာပြီးခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ Writer သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂကနေမနေ့တနင်္ဂနွေနေ့က3နာရီကြာအပြစ်အခတ်ကျင်းညာခဲ့ပေမဲ့အဆက်မပြတ်တနက်ပစ်ခတ်မှုတွေပြင်းထန်တဲ့ပေါက်ကွဲမှုတွေအပြင်ပြည်သူစစ်တပ်ဖွဲ့ ISF ရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်မှုတွေကိုလည်းကြားနေရတယ်လို့ဒေသခံတွေကမီဒီယာတွေကိုပြောပါတယ်။ဒါအပြင်ခါတုံမြို့လည်းရှိသမရနန်းတော်နဲ့စစ်တာနာချုပ်တဝိုက်မှာလည်းမနေ့တနင်္ဂနွေနေ့အစောပိုင်းကတနက်ပစ်ခတ်မှုတွေကြားရပြီးနှစ်ဖက်စလုံးကမဟာဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။